မြန်မာပြည်ဘက်ကနေထိုင်းနိုင်ငံဘက်ကိုထွက်ပြေးရောက်ရှိလာတဲ့ရွာသူရွာသားဒုက္ခသည်တွေဟာ2006ခုနှစ်ဧပြီလကစတင်ဖွင့်လိုက်တဲ့ဤထူတာစခန်းကိုရောက်ရှိလာကြတာဖြစ်ပါတယ်။စခန်းကိုစဖွင့်တဲ့အချိန်ကလူရာကနန်းသာရှိပေမဲ့တနှစ်အတွင်းလူ3000ကျော်လာတယ်လို့သိရပါတယ်။စခန်းကတာဝန်ခံတဦးကအခုလိုပြောပြပါတယ်
။စခန်းကလည်းပဲတလင်းကြီးကနန်းနဲ့ပြည့်မွေးတဲ့နေရာပါလို့ရှိတာပေါ့။စတီထားတဲ့နေရာကြတော့ဘာပြောလဲရှုမြောင်ပေါ့လေ။ရှိတဲ့အခါကျတော့ဘာလို့ပေါ့လူတိတ်များများနေလို့မရပေါ့။လောဆယ်ဒီလူ3000ပေါ့ကျင်လို့ဆိုရင်ပြစ်တက်နေပါလေ
မီလာဇန်ပိုင်းမှာတဲ့သူတော်တော်များများထပ်ဝင်လာတာရှိတယ်လို့ကြားတယ်လေအဲ့ဒါဟုတ်ပါလားခင်ဗျာ
3400တော့ဝင်လာတာပါလေဒါပေမဲ့လို့အဲ့ဒီစခန်းကဆော့ပြောတော့ဘောနေရာပြည့်တဲ့ကကျတော့ကျွန်တော်တို့အော်ဒီမော်ဒယ်စခန်းနဲ့တခြားမင်းမွေးနေရာမှာတွေ့ချက်ပြီးတော့အစီအစဉ်ရှိတယ်ပါလေ
ဆက်လက်ပြီးစခန်းကိုရောက်ရှိလာသူတွေနဲ့ပတ်သက်ပြီးမေးမြန်းတဲ့အခါမှာအခုလိုပြောပါတယ
်အားလုံးလိုပါပဲနားပါစီစဉ်တော့နေလို့မရလို့ထွက်ပြေးလာတော့အဲ့မှာနေကြတာဖြစ်တယ်တော်စီဝိုင်းရေးပြည်စီမပြေလေဥရောမဟုတ်ပါဘူးဘုံလုံးကတောင်ရခုတ်စားနေရိုးရိုးပြည်သူလူထုတွေတက်ကြည့်တယ်စီဝိုင်းမပြေလေလို့ထွက်ပြေးလာတာမဟုတ်ပါဘူးဘုံမှာနားပါနေလို့စီစဉ်ရေးပြေလောက်တယ်တရီမြောက်များဖြန့်ကျက်တယ်မိုင်းပေါ်တွေထောင်းတယ်နောက်ပြီးတော့သူတို့ဆက်ကြည့်ရတဲ့အတိအမှန်တွေဖြစ်တဲ့ဒီကိုကွန်ဒီလိုနောက်ပြီးတော့ပါလာတော့ဒါဒီမီရှုပ်ဖြစ်စီတယ်နောက်ပြီးတော့အမေရန်လိုပဲဒီဟိုနော်ကင်းလက်ပြီးတော့ဒါဒါသားကိုတွေ့နော်ဖန်စစ်တပ်ချတဲ့နောက်ပြီးတော့ယူအာရီသူတို့မပြင်ကနေမလဲနေကြီးတွေပြစ်တာဆိုဘာလို့ဒီလိုဆိုတော့တကယ်ကြည့်ယူအာသားတွေကနေလို့လည်းမရတော့ဘူးအဲ့တော့သူယူအာမစုခွန်ချင်းမင်းစုခွန်ဆိုတော့သူထွက်ပြေးလာတာပါလေ
ဒီစခန်းကိုရောက်လာသူတွေဟာတောင်ကူခရိုင်ထန်းတမင်နဲ့ကြောက်ကြီးဒေသကယွာသူယွာသားတွေဖြစ်ကြပါတယ်လက်တလောအနေနဲ့ထန်းတမင်နဲ့ကြောက်ကြီးဒေသကအ ਨੇ ဆုံးရွာဆယ်ရွာကျော်ကရွာသားတွေပါတောင်ငူခရင်ထန်းတမင်ဘက်ကထွက်ပြေးလာသူတူကိုအတွေ့အကြုံတွေနဲ့ပတ်သက်ပြီးမေးမြန်းကြည့်တဲ့အခါမှာနာအဖစစ်တပ်ကနှိပ်စက်လို့ဖြစ်တယ်လို့ပြောပါတယ
်ကျွန်တော်ပြောပြမယ်ဗျာလူခဲ့တဲ့မေလ17ရက်နေ့ကနာဖစက္ကစကူခမရ543ညရင်တော့ဝင်လာတယ်ဝင်လာတော့ကျွန်တော်တို့ပြစ်တယ်ပြီးတော့ကျွန်တော်တို့ကထွက်ပြေးရတာပေါ့ထွက်ပြေးပြီးတော့အဲ့ဒီမှာ345ရက်ကြာတော့ကျွန်တော်တို့ပြန်ကြည့်တဲ့အခါမှာကျွန်တော်တို့တောင်ရတဲတဲ့ကစပါးရေးစီကျက်ကျန်လာမနော်မြေကြီးပေါ်မှာသုံးစားလို့လည်းမရဘူးစိုက်လို့လည်းမရဘူးအပင်ပေါက်ဖြစ်သွားတယ်။တော့ကြံတဲ့ပစ္စည်းတွေလည်းသူတို့စိုက်ကြက်လုံးနေဗျာပြောမယ်စီသူတို့အခုစားတယ်ဆိုတချို့ယူသွားတာရှိတယ်။နောက်ဂီတာဆိုပေါက်ခွဲလိုက်တယ်ဗျာကြက်ဆိုလည်းလှီးတတ်တဲ့ဟာတတ်တယ်ဒီလိုကိုမသိမရှိထားခဲ့တဲ့ဟာလည်းထားခဲ့တယ်။နောက်ဟိုငပိဆိုလည်းဟိုအဖုံးခွေးပြနော်ဘုံကပီဘုံဒါနဲ့ခွဲနော်ဟိုးမိုးရတဲ့ပြစ်ချတဲ့ကိုလီးတွေစုံပြည့်တယ်အကုန်လုံးဖြစ်မာသမ ्या ကိုဖြက်စီးတယ်ဗျဆက်ရှင်လို့မရဘူးဒီကတည်းသုံးလို့မရဘူးသူတို့ရေကက်စက်လုတ်သွားတယ်ဗျ
ဘာကြောင့်လုတ်တယ်လို့ထင်ပါတယ်ခင်ဗျာ
ပြောမယ်ဆိုရင်ဒါကျွန်တော်တို့ဒေသကကျွန်တော်တို့ကီရင်တွေကိုအသက်ရှင်ရတယ်လို့မရဘူးမျိုးဖြုတ်ပြီးတော့ဒါကျွန်တော်တို့ဟိုတတ်တာပဲဗျ
တချို့ကပြောတာအဲ့ဒီမှာရှိတဲ့ဒေသခံကရင်တွေကသူက KNU လို့ပါတော့ပေါ့လေဘောအဲ့ဒီလက်နက်ကန်တွေနဲ့အဆက်အသွယ်ရှိတယ်အဲ့ဒီလက်နက်ကန်တွေကိုအထောက်ပံ့ပြုနေတယ်ဆိုပြီးတော့လည်းပြောကြတယ်ခင်ဗျာအဲ့ဒါဟုတ်ပါသလားခင်ဗျာ
လက်နက်ကန်တွေကိုအထောက်ပြုတယ်ဆိုတာဒါသူတို့မတရားပြောတာပါကျွန်တော်တို့ကကျွန်တော်တို့နေတယ်လက်နက်ကန်တွေဟိုသူတို့မူသူတို့အလုပ်သူတို့လုပ်တာပဲဗျာကျွန်တော်တို့လည်းကျွန်တော်တို့စားဖို့စားဖို့ကျွန်တော်တို့လုပ်လို့ရတာပဲဗျာပြောမယ်စီဟိုဒေသတစ်ခုထဲမှာနေတယ်เออว่าแต่ชื่อล่ะจิตุตุโหดีลงไปซะแล้วเวรตะคู่แล้วဖြည့်တယ်ဟိုသူတို့အားပေးဖို့နေတာကျွန်တော်တို့တရက်စားတရက်စားလှုပ်ရှားဖို့တော့မနေရောက်ကလှုပ်ရှားနေရတယ်အဲ့တော့ကျွန်တော်ဒါမတရားဆုတ်ဆွဲတာပါခင်ဗျာ
အဲ့တော့ဗျာနာအဖစစ်တက်ကလည်းပဲသူကလက်နက်ကင်ပဲအဲ့မှာရှိတယ် KNU ပေါ့လေ KNU စစ်တက်ကလည်းပဲလက်နက်ကင်ပဲပေါ့ဒီလက်နက်ကင်နှစ်ဦးကိုနည်းနည်းနှိုင်းရှင်ပြီးပြပါဦးဗျာဘလူကဘလူပုံစံမျိုးရှိတယ်ဆိုတော့အဲ့ဒါလည်းကျွန်တော်နည်းနည်းပြောပြပါဦးရွာသားတယောက်အနေနဲ့ပေါ့လေ
ဟုတ်ကဲ့ခင်ဗျာလက်နက်ကိုင်လာကြည့်တူဒီကုနာပြောတဲ့ KNU တွေသူတို့ကျွန်တော်တို့ဒီလာတော့သူမစဘူးဗျာလူချစ်တိုင်းရှိကောင်းမှုတောင်းစားတယ်ဗျာသူလိုဆက်ဆံတယ်ဗျာဒါဆိုကျွန်တော်တို့ကကောင်းတဲ့လက်နက်ကိုင်ဖွဲ့စည်းလို့နေတယ်ဗျာရွာသားတယောက်နေနဲ့ခိုနှဖလာတယ်ဗျာမခေါ်ဘူးဗျာမမင်းဘူးဗျာပြစ်တယ်ဗျာဖတ်တယ်ဗျာတွေ့တာဆိုသူတို့လှုပ်ချင်တာလှုပ်တယ်ဗျာအဲ့တော့သူတို့ကျွန်တော်တို့ကလူကောင်းလုံးတတ်မှတ်လို့ရမလား
အဲ့ဒါကတော့ဤထူတာစခန်းကိုရောက်ရှိလာတဲ့ရွာသားတူပြောပြသွားတာပါလက်ရှိအနေနဲ့ကတော့ထန်းတမင်ခရိုင်နဲ့ကြောက်ကြီးခရိုင်ကရွာသူရွာသား9000ကျော်လောက်ဟာစခန်းကိုရောက်မလာပဲတောထဲမှာပဲပုံအောင်နေထိုင်ကြတယ်လို့ဤထုထာစခန်းကတာဝန်ခံကပြောပြသွားပါသေးတယ်ခင်ဗျာ